မြန်မာနိုင်ငံမှာအာဏာသိမ်းစရုပ်ချုပ်ရေးအဖွဲ့ကိုတရားဝင်အစိုးရတရားဖြစ်နေအတိမတ်ပြုမပြုဆုံးဖြတ်ရမှာ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာလမ်းညွှန်ခြင်းနဲ့အညီလှုပ်ဆောင်သွားမယ်လို့အဖွဲ့ပြောခွင့်ရ Gary Rice ကကြေညာနေမှာပြောပါတယ်။မြန်မာနိုင်ငံကအခြေအနေတွေကို IMF ကအနီးကပ်စောင့်ကြည့်နေကြောင်းနဲ့လက်ရှိဖြစ်ရပ်တွေမြန်မာလူထုပေါ်တက်ရောက်မှုတွေထူးဆိုရင်ကြောင်းလဲ Rice က IMF ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်အရေးပေါ်ငွေဖြစ်ဒေါ်လာတန်း350ကို IMF ကမြန်မာနိုင်ငံမှာစစ်တပ်အာဏာမသိရင်တည့်ရလိုမှာပဲလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာအထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြည်အစိုးရဖွဲ့နဲ့ရရှိထားတဲ့သဘောတူညီမှုအတိုင်းကိုရိုနာဗိုင်းရပ်စ်အတွက်သုံးဆဖို့စနစ်တကျနဲ့ IMF ကနေလွှဲပြောင်းပေးခဲ့တာဖြစ်ပြီးဒီထဲမှာငွေကြေးသုံးဆမှုပွင့်လင်းမြန်တမ်းမှုရှိဖို့နဲ့စည်ရင်းစစ်မှုတွေလုပ်ဖို့တွေပါပါဝင်တယ်လို့လည်း Rush ကပြောပါတယ်။IMF ရဲ့မြန်မာကိုပေးတဲ့ငွေလွှဲပြောင်းမှုနဲ့ပတ်သက်ပြီးအကျွမ်းဝင်သူတွေကတော့အခုလိုပေးရခြင်းကအကြောင်းမလာခြင်းနဲ့တိုက်ဆိုင်နေကြောင်းနဲ့အခုပေးတဲ့ထောက်ပံ့ငွေမျိုးဟာချိုးတင်စည်းကမ်းတတ်မှတ်မှုနည်းနည်းပဲထားပြီးတလုံးတည်းပေးလိုက်တာမျိုးဖြစ်ကြောင်းပြောကြပါတယ်။စရုပ်ချုပ်ရေးအဖွဲ့ကမြန်မာနိုင်ငံဗဟိုဘဏ်အကြီးအကဲဖြစ်တဲ့အရင်စစ်ဆိုးရလက်ထက်ကဦးတန်းငင်းကိုခန့်အပ်ခဲ့တဲ့နောက်မှာမြန်မာဗဟိုဘဏ်ရဲ့တီးခြားလွတ်လပ်တဲ့အမိခိုကင်းမှုဆိုင်ရာကိုစိုးရိမ်မှုရှိမရှိမေးမြန်းရမှာတော့ဒီဘဟုပိုင်းရဲ့တီးခြားလွတ်လပ်မှုဆိုင်ရာဟာ IMF ရဲ့အခြေခံမူဝါဒတွေကတခုဖြစ်နေ IMF ကယုံကြည်ပြီးပံ့ပိုးမှုပေးတာဖြစ်ကြောင်းလဲ Rush ကပြောကြားခဲ့ပါတယ်